အင်ဒိုနီးရှားနိုင်ငံစမောရက်ချိုရဲ့အနောက်မြောက်ဖက်စွန်းအချေးပြည်နယ်ကမ်းရိုးတန်းကိုဥတီချင်းကပ်လာနေတဲ့ရိုဟင်ဂျာဒုက္ခသည်လှေတစီးကိုနိုင်ငံတကာရေပိုင်နယ်ထက်ကိုအင်အားသုံးပြီးပြန်လည်ပို့ဆောင်ခဲ့တယ်လို့အင်ဒိုနီးရှားရေတပ်ကဒီဇင်ဘာ28ရက်ကြေညာပရိနေကပြောပါတယ်။အင်ဒိုနီးရှားကမ်းရိုးတန်းကနေရေမိုင်63မိုင်အကွာမှာဒုက္ခသည်တွေပါလာတယ်လို့ယူဆရတဲ့လှေတစီးကိုဗုဒ္ဓဟူးနေ့ကအင်ဒိုနီးရှားရေတပ်ကတွေ့ခဲ့ပြီးရေပိုင်နယ်ထက်ကနေမောင်းထုတ်ခဲ့တာပါ။လွန်မွာလလေတော့ကစပြီးဘင်္ဂလားဒေ့ရှ်တောင်ပိုင်းကစခန်းတွေကနေထွက်ခွာလာကြတဲ့လေစီးပြေးရိုဟင်ဂျာဒုက္ခသည်တွေဟာအချေးပြည်နယ်တွေကိုအများပြားရောက်လာနေတာမှာအခုဆိုရင်ရိုဟင်ဂျာ1500ကျော်ရှိတော့ပါပြီ။အချေးဒေသခံတွေဘက်ကလည်းလပိုင်းတွင်ဒုက္ခသည်ထောင်ကျော်ရောက်လာလို့ကန့်ကွက်ဆန္ဒပြနေကြပါတယ်။အင်ဒိုနီးရှားရေတပ်ကရေပိုင်နယ်ထဲကင်းလှည့်စစ်ဆေးတာတွေအရှိန်ဟုန်မြင့်လှုပ်ဆောင်နေတယ်လို့တစ်ဖက်မှာလည်းရိုဟင်ဂျာရေးပံ့ပိုးကူညီဖြစ်ရှင်းဖို့အင်ဒိုနီးရှားအစိုးရကနိုင်ငံတကာကိုမြစ်တာရက်ခံထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကလည်းအချေးပြည်နယ်မြို့တော်ဘန်ဒါအချေးကရိုဟင်ဂျာဒုက္ခသည်138ယောက်ယာယီခိုလုံးနေတဲ့စခန်းတစ်ခုကိုအချေးဒေသခံចောင်းသားအုပ်စုကဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့ပါသေးတယ်ခင်ဗျာ။